ယုတ်ပုံ73အလင်းရောင်နှင့်မိုးကောင်းကင်မှအတန်တော်ပေါလုဟာယေရှုခရစ်အသင်းတော်ကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့ယူဒခေါင်းဆောင်တဦးဖြစ်ခဲ့ပါတယ်ပေါလုဟာတထေပံတည်နေတဲ့အချိန်တွင်သူ့အနားမှာရက်ပြီးကြည်နေခဲ့တဲ့သူဖြစ်ပါတယ်သူဟာယုံကြည်သူများစွာကိုလည်းတတ်ရန်ချင်းချောက်ခဲ့သူဖြစ်ပါတယ်တနေ့တွင်သူဟာဓမ္မသက်မြို့ဘက်ကိုခရီးပြုခဲ့ပါတယ်ထိုမြို့ရှိယုံကြည်သူများကိုဖမ်းဆီး၍နှိပ်စက်ရန်ကြံစီခဲ့ပါတယ်သူခရီးပြုနေစဉ်မိုးကောင်းကင်မှတောက်ပတဲ့အလင်းရောင်တစ်ခုဟာသူ့ရဲ့ပတ်လည်၌ရုတ်တရက်ထွန်းတောက်ခဲ့ပါတယ်သူဟာမြေပေါ်ကိုလဲကျသွားခဲ့ပါတယ်။မိုးကောင်းကင်မှအတန်ကရှောလူရှောလူတင်းဒီအဘဲကြောင့်ငါ့ကိုနှိပ်စက်ညှဉ်းပန်းနေတယ်လို့မင်းမြန်တန်ကိုကြားခဲ့ရပါတယ်။ရှောလူကအရှင်တင်းဒီမြည်သူဖြစ်ပါသည်လို့မေးလျှောက်ခဲ့ပါတယ်။အတန်တော်ကငါကတင်းနှိပ်စက်ညှဉ်းဆဲနေတဲ့ယေရှုဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်။ပေါလုကထပြီးကြည့်ခဲ့ပါတယ်။ဒါပေမဲ့ဘာကိုမှသူမတွေ့ကြရပါဘူးပေါလုရဲ့မိတ်ဆွေတွေကသူ့ကိုဓမ္မသက်မြို့သို့လက်ဆွဲပြီးခေါ်ဆောင်သွားခဲ့ကြပါတယ်